ဆီယရာလီယွန်နိုင်ငံမှာပုံအောင်နေကြတဲ့အီဘိုလာရောဂါသည်တွေကိုအစိုးရကလိုက်လံရှာဖွေဖမ်းဆီးမှုတွေပြုလုပ်နေတဲ့အတွက်မြို့တော်ရဲ့လက်မတွေဟာတောက်ကြံတွေကလူသူကင်းမဲ့နေပါတယ်။အီဘိုလာရောဂါပိုးမကူးစက်အောင်ဘလို့ရှောင်ရှားစစ်နေဆိုတာအသိပေးပြောကြပြီးရောဂါပိုးကူးစက်နေသူဝေဒနာရှင်တွေအနေနဲ့လည်းကုသရေးဌာနတွေကိုလာရောက်ကုသမှုခံယူကြဖို့အတွက်ထောင်နဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေဟာတိမ်တဆင်းလိုက်လံဟောပြောနေကြပါတယ်။ရေးကြည့်တဲ့အချိန်မှာလှုပ်တင်လှုပ်ထိုက်တာလှုပ်ဖို့လိုအပ်တဲ့အတွက်တိုင်းသူပြည်သားတွေအနေနဲ့တောက်ကြစနေနဲ့တင်းနှင်းကုန်နေတယ်မှာအပြင်ကိုမထွက်ဖဲအိမ်ထဲမှာပဲနေပြကြဖို့ဆီရာလီယွန်သမရအာနက်စ်ပိုင်ကိုရိုမာကရုပ်မြင်သံကြားကတစ်ဆင့်ပြောကြားခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မှုကဖျို့ဖျဲဖြစ်စေပြီးထိရောက်မှုလည်းရှိမှာမဟုတ်ဘူးလို့ဝေဖန်သူတွေကတော့ထောက်ပြကြပါတယ်အီဘိုလာရောဂါကြောင့်ဆီရာလီယွန်နိုင်ငံမှာသေဆုံးသူ960အပါအဝင်အနောက်အာဖရိကတိုက်နိုင်ငံတွေမှာလူပေါင်း2600ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။အင်းနီဂျင်ဂီနီနိုင်ငံအရှေ့တောင်ပိုင်းဒေသမှာလည်းအီဘိုလာဗိုင်းရပ်စ်ပိုးဆိုင်ရာအသိပညာပေးလုပ်ငန်းတွေလိုက်လံဆောင်ရွက်နေသူ10ဦးကိုဒေသခံတွေကတပ်ဖြတ်ပစ်ခဲ့ကြပါတယ်။